Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2019ခုနှစ်ဇွန်လ10ရက်စနေနေ့ညနေပိုင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုရှင်းပြောင်းတဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်က FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကျန်းသစ္စာချိန်ဆိုပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းတို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်ပြောကြားသွားခဲ့တဲ့မြန်မာတပ်မတော်လေးရင်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့နေပေးသွားမယ်လို့ကမ်းလှမ်းလိုက်ပါတယ်ဖိလစ်ပိုင်က ISIS တိကျတွေတိုက်ထုတ်တဲ့နေရာမှာအမေရိကန်ကအကူအညီတွေပေးလိုက်ပါတယ်ဒီလိုနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းစာမားနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ကနေဒါနိုင်ငံကိုလာရောက်ခဲ့တဲ့အဓိကအကြောင်းရင်းကပါပါလေ
ကျွန်တော်တို့မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်ကိုကူညီသောအဖြစ်ဒီ Federal Democracy နိုင်ငံရေးစနစ်အကြောင်းပုံမူပြီးတော့ကျွန်တော်တို့နားလည်အောင်လို့ဖိတ်ခေါ်တာဖြစ်ပါတယ်လာတဲ့အဖွဲ့ထဲမှာဆိုလို့ရှိလို့ရှိရင်တိုင်းသားလက်နက်ကိုင်အဖွဲ့ကိုတည်းလေးပါ
Foreign of Federation အဖွဲ့ရဲ့ဖိတ်ခေါ်ချက်အရလာရောက်ခဲ့တဲ့အကြောင်းကနေဒါရောက်မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံစဉ်ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေကိုနားဆင်ရမှာပါ။လွန်ခဲ့တဲ့9လကမတရားသင်းတဲ့ဆက်သွယ်မှုပုံမှန်နဲ့အဖမ်းခံထားရတဲ့ចောင်းသားတပ်မတော် ABSDF ရဲ့ဗဟိုကော်မတီဝင်ကိုစတင်ရုံးထုတ်တဲ့အခြေအနေ၊ကြောက်ဖြူအထူးစည်းဝါးဆောင်စတင်အသက်ဝင်ချိန်မှာဒေသခံတွေတော့ဘလို့အခက်အခဲတွေနဲ့ရင်ဆိုင်ရသလဲဆိုတာကိုလည်းပြောပြပေးမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့ရှားဖောင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကျန်းသစ္စာချိန်ဆိုပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းတို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်ဒါပေမဲ့ချက်ချင်းဆိုသလိုပဲသူနဲ့ Mr. Comey ပြောခဲ့တဲ့စကားတွေကတော့ကြမ်းကြိမ်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်ဒါပေမဲ့လည်းသူ့အနေနဲ့နောက်ထပ် FBI ညွန်ကြားရေးမှူးဟောင်း Robert Mueller ရဲ့မိကွန်းတွေကိုဖြေကြားသွားဖို့ဆန္ဒရှိတယ်လို့သမ္မတထရမ့်ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံရေးမှာရုရှားဝင်ရောက်ပတ်သက်နေမှုတွေကိုကြည့်ဖို့အတွက်အထူးစုံစမ်းစစ်ဆေးအဖွဲ့ကိုအခုခါမှာ FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကဦးဆောင်နေတာဖြစ်ပါတယ်သမ္မတထရမ့်နဲ့ Romania သမ္မတ Klaus Iohannis တို့အင်ဗီဒိုရဲ့ Rose Garden မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်ရဲ့အမေကိုသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်သူပြောခဲ့တာတွေအတော်များများကို James Comey ကအတည်ပြုခဲ့ကြအောင်ဒါပေမဲ့တချို့အချက်တွေကတော့မမှန်ကန်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်ထက်လွတ်တော်ထောက်လှမ်းရေးကော်မတီရှေ့မောက်မှာ Chatterjee ကကျန်းသစ္စာချိန်ဆိုပြီးထွက်ဆိုခဲ့တဲ့အတွင် Mr. Comey ဟာလိန်ညာထွက်ဆိုခဲ့တယ်ဆိုပြီးတော့သမ္မတထရမ့်ကအခြေခံအဖြစ်ဆွဆွဲခဲ့ပါတယ်ခင်ဗျာ။
အိန္ဒိယအာရဗ်နိုင်ငံတွေနဲ့တန်တမန်ရေးမပြေမလည်ဖြစ်ပြီးအကြအတဲတွေတွေ့နေတဲ့ပြင်လဲဂွေဒေတာကသိငင်လှတဲ့ကာတာနိုင်ငံအပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်တာနဲ့မှနောက်တစ်ခါထပ်ပြီးပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကာတာနိုင်ငံဟာကံမကောင်းအကြောင်းမလားစွာပဲအကြမ်းဖက်ဝါဒအတွက်ရန်ပုံငွေတွေပံ့ပိုးပေးနေတဲ့သမိုင်းကြောင်းရှိခဲ့တဲ့အကြောင်းအင်ဖျူရောရော့စ်ဂါဒန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကာတာနိုင်ငံရဲ့အိမ်နီးချင်းတွေအနေနဲ့ကာတာအပေါ်ပိတ်ဆို့မှုတွေကိုရှော့ပေါ့ပေးဖို့နဲ့အခြေအနေအေးစစ်အောင်တိုက်တွန်းပြီးမိနစ်အနည်းငယ်ကြာမှသမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ကာတာနိုင်ငံကိုပိတ်ဆို့လိုက်တာကြောင့်မရည်ရွယ်ပေမဲ့လူမှုရေးနဲ့စီးပွားရေးမှာထိခိုက်နစ်နာနေကြပြီးအမေရိကန်ရဲ့အဲ့ဒီဒေသအတွင်း IS အကြမ်းဖက်သမားတွေကိုခြေမုံရေးစစ်ရေးလှုပ်ရှားမှုတွေအတွက်လည်းအနောက်ရှက်ဖြစ်စေတယ်လို့ဝန်ကြီးထီလာဆန်ကပြောပါတယ်ကာတာနိုင်ငံနဲ့ဒေသတွင်းကာလရှည်ကြာအငင်းပွားမှုတွေအရှိန်မြင့်ခဲ့ရာကဆော်ဒီအာရေဗျာ UAE အာရဗ်စော်ဘွားများပြည်ထောင်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကပြီးခဲ့တဲ့သတင်းပတ်ကစပြီးကာတာနိုင်ငံနဲ့စီးပွားရေးအရရောတန်တမန်ရေးအရပါပိတ်ဆို့မှုတွေနဲ့အရေးယူလိုက်တာဖြစ်ပါတယ်ရှင်
စီးရီးယားနိုင်ငံတောင်ပိုင်းမှာခင်းလဲ့နေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ဝင်တွေကိုကျတော်ရီးနေကပြစ်ခတ်ခဲ့တဲ့အဝေးထိန်ဒုံးလေရင်ဟာအီရန်နိုင်ငံကထုတ်လုပ်တာဖြစ်တယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။အမေရိကန်ရဲ့ F-15 ဂျက်တိုက်လေယာဉ်တွေကအဲ့ဒီရှိတဲ့129အဝေးထိန်ဒုံးလေရင်ကိုပြစ်ချခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီရှိတဲ့129အဝေးထိန်ဒုံးလေရင်အမျိုးအစားကိုတိုက်ပွဲတွေနဲ့ရန်သူအခြေအနေတွေကိုထောက်လှမ်းတဲ့အခါမှာအသုံးပြုတာဖြစ်ပါတယ်။ ကြာသပတေးနေ့တုန်းကအမေရိကန်ဘက်ကအခုလိုတစ်ချလိုက်တဲ့အတွက်ဒါဟာ2009 February 25ရက်နေ့ကစပြီးတော့အမေရိကန်စစ်တပ်ဘက်ကရန်သူစစ်လေရင်တစ်စင်းကိုလေထဲမှာပထမဆုံးအကြိမ်ပစ်ချခဲ့တာလည်းဖြစ်ပါတယ်။ဒီ2009ခုနှစ်တုန်းကတော့အီရန်ရဲ့အဝေးထိန်းဒုံးလေရင်ကိုအီရန်နိုင်ငံပေါ်မှာအမေရိကန်ဘက်ကပစ်ချခဲ့တာဖြစ်တယ်လို့ဗဟိုစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးဂျော့ဂျ်ဂျိုက်က VOE ကိုပြောပါတယ်။ဒါပြင်ဒါဟာဆီးရီးယားဆိုရကိုထောက်ခံတဲ့တပ်ဒီဘက်ကအယ်တမ်ဒေတာတဝိုင်းမှာရှိတဲ့ညမောင်းတပ်တွေကိုတိုက်ခိုက်ဖို့ပထမဆုံးအကြိမ်လုပ်ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကအဲစစ်သည်တော်တွေကိုတိုက်ဖို့အတွက်ညမောင်းတပ်ဖွဲ့တွေကဆီးရီးယားနိုင်ငံသားတွေကိုအယ်တမ်စစ်ခြေဆိုင်စခန်းမှာစစ်ရေးလက်ချက်မှုတွေလုပ်ပေးနေတာဖြစ်တယ်လို့ညမောင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကပြောပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလန်ဒန်တံတားပေါ်ကလမ်းသွားလင်းလာတွေထဲကိုဗန်ကားနဲ့မောင်းနှင်တိုက်ခိုက်ခဲ့တဲ့အမျိုးသား၃ဦးဟာအဲ့ဒီမတိုင်ခင်အစောပိုင်းမှာထိခိုက်ပျက်စီးမှုများများလှုပ်လို့ရအောင်ဒီခုနှစ်တန်ခွဲထရက်ကားကြီးကိုငားဖို့စူးစမ်းခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ထရက်ကားငားကားကိုငွေချေးတဲ့အချိန်မှာအဆင်မပြေခဲ့လို့ဗန်ကားကိုငားယူခဲ့တာဖြစ်ပါတယ်။ဗန်ကားအတွင်းမိချစ်ထဲမှာထည့်တဲ့ဓာတ်စီကိုဖြစ်ထားတဲ့ဝိုင်ပလင်း73ပလင်းကိုစုံစမ်းစစ်ဆေးသမားတွေတွေ့ရှိခဲ့တယ်လို့အတန်းဖက်ဝါရဒံပြန်တိုက်ခိုက်ရေးရဲတပ်ဖွဲ့အကြီးအကဲဒင်းဟေဒန်ကပြောပါတယ်။အဲ့ဒီပလင်းတွေကိုနောက်ထပ်တိုက်ခိုက်မှုတွေအတွက်အသုံးပြုမဲ့ဓာတ်စီပလင်းတွေဖြစ်လိမ့်မယ်လို့လည်းရဲတပ်ဖွဲ့ကယုံကြည်ထားပါတယ်။သူတို့တွေဟာဘိုရော့ဇေးတိုက်ခိုက်မှုအတွင်းအသုံးပြုခဲ့တဲ့ဓာတ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းလူတွေကိုမေးမြန်းခဲ့ကြတယ်လို့ဟေဒန်ကပြောပါတယ်။30စင်တီမီတာအရှိရှိတဲ့မိဖို့ကြောင့်သုံးဓာတ်အမျိုးအစားဟာတမာရိုးကြမဟုတ်တဲ့အတွက်ဒီဓာတ်ကိုသူတို့ဘဲကနေရခဲ့တယ်လို့ဆိုတာကိုလည်းရဲကသိစင်ပါတယ်။ဇွန်လ3ရက်နေ့တိုက်ခိုက်မှုအတွင်းစုစုပေါင်းလူ8ဦးသေဆုံးခဲ့ပြီး50နီးပါးထိခိုက်ဒဏ်ရာခဲ့ပါတယ်။လန်ဒန်ဓာတ်ဘော်ကဗန်ကားနဲ့တိုက်ခိုက်မှုအတွင်းလူ3ဦးသေဆုံးခဲ့ပြီးပိုရော့ဇေးဓာတ်ထိုးတိုက်ခိုက်မှုအတွင်းမှာတော့လူ5ဦးသေဆုံးခဲ့ပါတယ်။ပထမအကြိမ်အရေးပေါ်ဖုန်းခေါ်ဆိုမှုကိုရရှိခဲ့တဲ့နောက်10မိနစ်အကြာမှာအဲ့ဒီတိုက်ခိုက်သူ3ဦးကိုရဲတပ်ဖွဲ့ကပစ်တားခဲ့ပါတယ်ရှင
်။ VOA ဗီဂန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်ကတနင်္လာကံယူတန်းမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေးရင်နောက်ဆက်တွဲရှောက်ဖွေကယ်ဆယ်ရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့နေပေးသွားမယ်လို့ကန့်လန့်လိုက်တယ်ဆိုပြီးတရုတ်ဆိုးရွားပိုင်းမီဒီယာကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအင်းကြီးချင်းဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဒီဖြစ်ရပေါ်မှာစိတ်မကောင်းဖြစ်မိကြောင်းတရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထဲကြောင်ပြောကြားတဲ့စာထဲမှာဖော်ပြထားတယ်ဆိုပြီးတော့တရုတ်ဆိုးရွားပိုင်းရှင်းဝါသတင်းအေဂျင်စီကတောက်ကြနေနောက်ပိုင်းမှာပြောကြားလိုက်ပါတယ်။တရုတ်သမ္မတရှီကျင်းဖင်အနေနဲ့သိဆုံးသွားတဲ့သူတွေအတွက်ဝမ်းနည်းမိသလိုအထူးသဖြင့်မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်မိတယ်ဆိုပြီးတော့ရှင်းဟွာသတင်းအေဂျင်စီကပြောပါတယ်တရုတ်နိုင်ငံလုံး Y8200F အမျိုးအစားပို့ဆောင်ရေးလေယာဉ်ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတဝယ်မြို့အနောက်တောင်ဘက်43မိုင်အကွာပင်လယ်ပြင်ထဲမှာပြတ်ကျသွားခဲ့တာဖြစ်ပါတယ်လေယာဉ်ပေါ်မှာမြန်မာတပ်မတော်ကစစ်သည်တွေမိသားစုဝင်တွေနဲ့လေယာဉ်အမှုတန်းစုစုပေါင်း122ယောက်ပါသွားတာဖြစ်ပါတယ်အခုချိန်ထိရှာဖွေကယ်ဆယ်ရေးတွေဆက်လက်လုပ်ဆောင်နေပြီးတော့ပင်လယ်ထဲကနေရုပ်အလောင်း32လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာတပ်မတော်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရဝီမြို့တွင်းမှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့ဖိလစ်ပိုင်စစ်တပ်ကိုအမေရိကန်အထူးတပ်ဖွဲ့ကနည်းပညာပိုင်းဆိုင်ရာအထောက်အကူတွေပေးနေတယ်လို့အမေရိကန်သံရုံးကစနေနေ့မှာပြောပါရယ်ဒီပြင်းထန်တဲ့မြို့ပြတိုက်ခိုက်မှုအတွင်းဖိလစ်ပိုင်ရဲတပ်သား73ဦးသေဆုံးခဲ့ရပြီဖြစ်ပါရယ်အခုဆိုရင်မာရဝီမြို့ကိုသိမ်းပိုက်ထားတာ၃မှတ်ကြာရှိနေပြီဖြစ်တဲ့ IS စစ်သွေးကြွအဖွဲ့တွေနဲ့ဆက်နွယ်တဲ့တိုက်ခိုက်ရေးသမားတွေကိုတိုက်ထုတ်နိုင်ဖို့အတွက်ဖိလစ်ပိုင်အစိုးရတပ်ဖွဲ့တွေကိုအမေရိကန်စစ်တပ်ကအကူအညီတွေပေးနေတယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်ဒါပေမဲ့တိုက်ခိုက်ရေးတဲကိုတော့အမေရိကန်စစ်သားတွေပါဝင်တိုက်ခိုက်တာမျိုးမရှိပါဘူးဖိလစ်ပိုင်အစိုးရရဲ့တောင်းဆိုမှုကြောင့်အထောက်ပံ့တွေပေးနေတာဖြစ်တယ်လို့အမေရိကန်သံရုံးကအတည်ပြုပြောဆိုပေမဲ့လုံခြုံရေးအကြောင်းပြချက်ကြောင့်အသေးစိတ်အချက်လက်တွေကိုတော့ပြောဆိုဖို့ငြင်းဆိုခဲ့ပါတယ်အချိန်တော်ကြာကလေးကမဟာမိတ်တွေဖြစ်လာတဲ့သူတွေကြားဒီစစ်ရေးပူးပေါင်းဆောင်ရွက်မှုဟာအရေးကြီးပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကအာဏာရလာတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေဟာအမေရိကန်ရဲ့စစ်ရေးလက်ချက်အကြံဉာဏ်ပေးသူတွေကိုသူ့နိုင်ငံအတွင်းကနေနှင်ထုတ်ခဲ့ပြီးအမေရိကန်အစိုးရကိုလည်းရန်လိုတဲ့သဘောနဲ့ခတ်တတ် ံပြောဆိုဆက်ဆံခဲ့တာဖြစ်ပါတယ်။တောက်တာနေကပြင်းထန်တဲ့ရင်ဆိုင်တိုက်ခိုက်မှုအတွင်းစစ်သွေးကြွရရဲ့လက်ချက်ကြောင့်ဖိလစ်ပိုင်စစ်သား73တိဆုံးခဲ့ပါတယ်။မေလ23ရက်နေ့ကနေစပြီးမာရာဝီမြို့တွင်200တချို့ကိုသိမ်းပိုက်ထားတဲ့ IS စစ်သွေးကြွတွေနဲ့အစိုးရတပ်ဖွဲ့ကြားတိုက်ခိုက်မှုစတင်ခဲ့တဲ့အချိန်ကတည်းကစပြီးဒီတိုက်ခိုက်မှုဟာတရက်အတွင်းအစိုးရစစ်သားအသေးပြောက်အများဆုံးရှိတဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာ Paris သဘောတူညီချက်ကိုပယ်ချလိုက်ပေမဲ့ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းဆောင်ရှောက်ဖို့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အတူတောင်းဆိုလိုက်ပါတယ်။ကမ္ဘာသမုဒ္ဒရာတွေနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ကျင်းပတဲ့ကုလသမဂ္ဂညီလာခံပြီးဆုံးတဲ့တောက်ချာနေ့မှာအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးရဲ့သဘောဆန္ဒနဲ့ဒီနောက်ဆုံးသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။အထူးသဖြင့်ရာသီဥတုပြောင်းလဲမှုကြောင့်သမုဒ္ဒရာတွေမှာဖြစ်ပေါ်လာတဲ့စိုးကြောတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့တောက်ချာနေ့ကသဘောတူညီချက်မှာဆိုထားပါတယ်။ဒါ့အပြင်ကမ္ဘာကြီးပြည်နယ်လာမှုကိုတိုက်ဖျက်ဖို့အတွက် 2015 Paris သဘောတူညီချက်ရဲ့အရေးပါမှုကိုလည်းကတိပြုမိတယ်လို့ပြောပါတယ်။ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးညီလာခံကအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကြားပင်လယ်သမုဒ္ဒရာတွေညဉ့်ဉန်းမှုရောကျစေဖို့အက်ဆစ်တပ်ပါဝင်မှုရောကျစေဖို့သုတေသနတွေမြင့်တင်ဆောင်ရွက်ဖို့စတာတွေကိုပူးပေါင်းဆောင်ရွက်ကြဖို့အားပေးခဲ့ကြပါတယ်။ဒါပြင်အစိုးရအနေနဲ့လည်းသူ့သဘောဆန္ဒအရပလတ်စတစ်အသုံးပြုမှုတွေကိုလျှော့ချဖို့ပင်လယ်သမုဒ္ဒရာရေမျက်နှာပြင်အပူချိန်တက်လာတာကိုတိုက်ဖျက်ဖို့နဲ့စီးမျဉ်းစည်းကမ်းနဲ့အညီမဟုတ်ပဲငါးဖန်တာတွေကိုရပ်တန့်ဖို့လည်းပါဝင်ပါတယ်ခင်ဗျာ။
ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကိုဒီတစ်ပတ်အတွင်းဆန့်တင်ဆန္ဒပြမှုမှာတည်ဆုံခဲ့ရတဲ့ဆယ်ကျော်အသက်အရွယ်လူငယ်တူကိုဆန္ဒပြသူတွေကနောက်ဆုံးအကြိမ်သွားရောက်ဂါရဝပြုခဲ့ကြပါတယ်။ဗုဒ္ဓူးနဲ့ကာရာဂတ်မြို့ဆန္ဒပြမှုတွင်ရဲတွေနဲ့ရုံရင်းစင်ခါဖြစ်ခဲ့ရမှာတည်ဆုံခဲ့ရတဲ့အသက်18နှစ်အရွယ်ကျောင်းသားနီယိုလန်ဒါရဲ့တည်ဆုံခဲ့တဲ့နေရာကိုယာနဲ့ချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာသွားရောက်ဂါရဝပြုခဲ့ကြတာပါ။အဲ့ဒီဆယ်ကျော်အသက်ဟာလက်ထဲမှာကင်ထားတဲ့အိမ်လုံးပုံပောက်ကွဲမှုကြောင့်တည်ဆုံခဲ့ရတာဖြစ်တယ်လို့အစိုးရကပြောနေချိန်မှာပဲဗင်နီဇွဲလာတိုက်ခန်းတွေကတော့မျက်ရည်ယိုပုံနဲ့တိုက်ရိုက်ထိမှန်ခဲ့လို့တည်ဆုံခဲ့ရတာလို့ပြောပါရရှင်
။ပင်သယ် Open Tennis အမျိုးသမီးတူချင်း Final ကိုဒီနေ့မှာကစားမှာဖြစ်ပြီးတော့ Romania နိုင်ငံက Simona Halep နဲ့ Latvia နိုင်ငံက Yelena Ostapenko တို့ဘောလုံးကြမှာဖြစ်ပါတယ်။နေရာစလုံးအတွက်တော့ဒီပွဲမှာနိုင်ရင်ပထမဆုံး Grand Slam ဆုဖလားကိုရရှိမှာဖြစ်ပါတယ်။မနေ့ကကစားသွားတဲ့အမျိုးသား Semi Final မှာတော့ပင်သယ် Open Champion ကိုကျင်ဖြစ်မှုတဲ့ Nadal နဲ့ဆွစ်ဇာလန်နိုင်ငံကစတန်ဝါရန်ကာတို့အနိုင်ရပြီးတော့ဗိုလ်လူပွဲကိုတက်သွားခဲ့ကြပါတယ်ခင်ဗျာ
။စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်းတို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။မတ်အင်ဂျင်နိုင်စူးစီးတင်ပြပေးထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ကနေဒါရောက်မြန်မာမိသားစုတွေရဲ့တွေ့ဆုံပွဲအစီအစဉ်ကိုစပြီးတော့ထုတ်လွှင့်ပေးမှာပါကနေဒါနိုင်ငံရဲ့ဖက်ဒရယ်စနစ်ကနေမြန်မာနိုင်ငံအတွက်လေ့လာစရာတွေအများကြီးရှိနေတဲ့အကြောင်းတောက်ကြနေကတိုရန်တိုမြို့မှာမြန်မာမိသားစုနဲ့တွေ့ဆုံချိန်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောသွားခဲ့ပါတယ်တိုရန်တိုမြို့တော်ခမ်းမမှာကျင်းပတဲ့ဒီတွေ့ဆုံပွဲကိုမြို့တော်ဝင်ဂျွန်တော်ရီကိုရိုင်တက်ရောက်ပြီးအကျိုးဆုံးအဖွင့်စကားပြောကြားခဲ့ပါတယ်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာကနေဒါနိုင်ငံကိုလာရတဲ့အဓိကအကြောင်းရင်းကိုဒေါအောင်ဆန်းကြည့်ကအခုလို့ပြောပါတယ
်။အဲ့တော့ကျမတို့ဒီမှာလာရတဲ့အဓိကအကြောင်းရင်းကတော့ Forum of Federation ဆိုတဲ့အဖွဲ့အစည်းပြီးတော့ကျမတို့မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်ကိုကူညီသောအဖြစ်ဒီ Federal Democracy နိုင်ငံရေးစနစ်အကြောင်းပုံမူပြီးတော့ကျမတို့နားလည်ရအောင်လို့ဖိတ်ခေါ်တာဖြစ်ပါတယ်။လာတဲ့အဖွဲ့ထဲမှာဆိုလို့ရှိလို့ရှိရင်တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ပါတယ်။ကျမတို့အစိုးရကိုယ်စားလှယ်ပါတယ်။တပ်မတော်ကိုယ်စားလှယ်ပါပါတယ်။ကျတော့ဒီလိုလာတာမှလာတဲ့အခါမှာဒီကိုအမြင်သူ့အမြင်ဖလဲခွင့်လည်းရတယ်နောက်ပြီးတော့ကျမတို့အားလုံးရင်ဆိုင်ရမယ့်စင်ခုံမှုတွေအကြောင်းလည်းကျမတို့ပို့ပြီးတော့သိလာရတယ
်ခိုင်မာနေပြီဖြစ်တဲ့ကနေဒါဖက်ဒရယ်စနစ်မှာအခက်အခဲတွေဘယ်လိုကြော်ဖြတ်ခဲ့တယ်လဲဆိုတာကိုသူဥဆောင်တဲ့ကိုစလဲအဖွဲ့အနေနဲ့လေ့လာခဲ့ကြောင်းအခုလိုတက်ဆက်သေးပြောသွားပါတယ
်ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်မှုလမ်းကြောင်းဟာကျမတို့နိုင်ငံတော့မခက်ခဲခဲ့ပြီမဲ့လေအများကြီးပဲကျမတို့သိယူစရာရှိခဲ့ပါတယ်ဒါပြောကနေဒါနိုင်ငံဆိုလို့ရှိရင်ဖက်ဒရယ်ပြည်ထောင်စုတစ်ခုအနေနဲ့ခိုင်မာသွားပြီဆိုတော့စိန်ခေါ်မှုတွေဘယ်လိုရင်ဆိုင်ခဲ့ရလဲကြော်သွားခဲ့ရလဲဒါပြောစိန်ခေါ်မှုတွေကတကယ်တော့ဘယ်တော့မှအဆုံးမရှိဘူးဆိုတာလည်းအဲကျွန်တော်နားလည်ဖို့လိုပါတယ
်ဒါအပြင်မြမငင်းကြေးရေးဖြစ်စဉ်ဥဆောင်နေသူတအုပ်အနေနဲ့လက်ရှိငင်းကြေးရေးဆွေးနွေးနေတဲ့အခြေအနေကိုလည်းအခုလိုပြောပြပါတယ
်ဒါတော့တချို့ကနေပြီးတော့ကျမတို့ရဲ့ငင်းကြေးရေးဖြစ်စဉ်ဟာငင်းကြေးရေးအတွက်ကြိုးပမ်းမှုတွေက ခုတည်းတိုးတက်မှုမရှိဘူးဆိုတော့တိုးတက်မှုရှိတယ်ဒါပေမဲ့တစ်ခါတည်းလဲဆုပ်ယုပ်မှုရှိရမှာပဲရှေ့တိုးရင်နောက်ဆုပ်ရင်ရှေ့တိုးရင်နောက်ဆုပ်ရင်လည်းကျမတို့လိုချင်တဲ့ပန်းနိုင်ကိုရောက်အောင်တွားမှာပဲတခြားနိုင်ငံတွေရဲ့ညဉ့်ညားရေးဖြစ်စဉ်တွေကိုကြည့်လိုက်လို့ရှိလို့ရှိရင်ညဉ့်ညားရေးကြိုးပမ်းမှုတွေကြည့်လိုက်လို့ရှိရင်လည်းဒီလိုပဲဆိုတော့မြင်ရပါလိမ့်မယ်တချို့နိုင်ငံတွေမှာဆိုလို့ရှိရင်ဆယ်စုနှစ်ပေါင်းများစွာမကရာစုနှစ်နဲ့တောင်မှချိန်ပြီးတော့ညဉ့်ညားရေးအတွက်အမျိုးသားပြန်လည်ညဉ့်ညားစေရေးအတွက်ကြိုးပမ်းခဲ့ကြရတာပါ
သူရဲ့ပြပခီးစဉ်တိုင်းသက်ဆိုင်ရာနိုင်ငံရောက်နေတဲ့မြန်မာမိသားစုတွေနဲ့တက်နိုင်သလောက်တွေ့ဆုံရမှာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုရှင်းပြပြီးအမေးအဖြေပုံစံမျိုးနဲ့ဆွေးနွေးပွဲထိရောက်မှုရှိအောင်ကြိုးပမ်းခဲ့ကြောင်းဒေါက်ဆန်းစုကြည်ကပြောပါရယ်အထူးသဖြင့် NLD အစိုးရလက်ထက်နိုင်ငံရေးအရအမြင်မဲစင်းထားရှိထားတာကိုပယ်ဖျက်ခဲ့ကြောင်းနဲ့နိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့ပြပရောက်မြန်မာတွေအတွက်ဗီဇာကိစ္စအဆင်ပြေအောင်အထူးအလေးထားဆောင်ရွက်နေကြောင်းဒေါက်ဆန်းစုကြည်ကရှင်းပြပါဗျာ
။ကျမတို့ဟာဒီလိုအမေဆင်းလုပ်ထားတဲ့ black list လုပ်ထားတယ်ဆိုတော့ကိုနိုင်ငံရေးရကျမတို့မလုပ်တော့ပါဘူး။ဗီဇာမပေးတာဟာကျမတို့တာမန်ဗီဇာတွေပေးပါတယ်။တချို့အခဏခဏဝင်လိုက်ထွက်လိုက်ပေါ့လို့ multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါတယ်။နောက်တချို့ကြတော့ interpol ကနေပြီးတော့ကိုတတ်မှတ်ထားတဲ့လူမဲဆင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူး။တနေ့ကျနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူး
NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာနိုင်ငံတကာရောက်နေတဲ့မြန်မာတွေကိုခွဲခြားမှုမရှိဘဲကြိုးစားလက်ခံဖို့နဲ့အကာအကွယ်ပေးဖို့အချက်ပါဝင်ကြောင်းအခုလိုပြောပါရစေ
ကျမတို့အစိုးရတဲ့ဖွဲ့ကလေးကနိုင်ငံသားရေးညုံမှာကျမတို့မူဝါဒချပြီးသားပါနိုင်ငံသားရေးညုံကနေပြထုတ်လိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတစ်ဖွားမှာရှိတဲ့တန်ယုံနေတန်ယုံဝင်တန်းနေရဲ့အဓိကအလို့တစ်ခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရဲ့အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုတော့ခွဲခြားခြင်းမရှိဘဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ဖွဲ့နွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲ့ချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ်
အခုလိုဒေါအောင်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံချင်းမြို့တော်ခမ်းမအပြင်မှာတော့ကချင်ကီရီနဲ့ရိုဟင်ဂျာအဖွဲ့တွေကဆန္ဒပြခဲ့ကြပါတယ်။ဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါခီးစဉ်အပြီးမှာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ဒေါအောင်ဆန်းစုကြည်ဆက်လက်ထွက်ခွာသွားပါတယ်။ဂျွန်လ12ရက်နေ့မှာတော့ဆွီဒင်နိုင်ငံရောက်မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်ရှင်။
မအင်ဂျင်နိုင်စုစည်းတင်ပြခဲ့တာပါရှင်။တရုတ်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းစတင်အသက်ဝင်လာပြီဖြစ်ပေမဲ့ဒေသခံတွေကြားမှာတော့နေစဉ်လုပ်ငန်းအခက်အခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။ယာနဲ့ချီတဲ့ငါးဖန်သမားတွေဟာကြောက်ဖြူစီးပွားရေးဆောင်အနီးရေပြင်မှာငါးဖန်ခွင့်မရတော့တယ်လို့ဒေသခံရွာသား2000လောက်ဟာလည်းဘိုးဘွားပြည်ပင်လက်ထက်ကလေးကနေထိုင်လာခဲ့တဲ့နေရာတွေကနေဖယ်ရှားခံရပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့တဘာဝဝင်းကျင်ပေါ်ထိခိုက်နိုင်မှုတွေနဲ့ဒေသခံတွေနဲ့လိုအပ်သလောက်ညှိနှိုင်းဆောင်ရွက်ခြင်းမရှိတာဟာဥပဒေချိုးဖောက်ရာရောက်နေသလားဆိုတဲ့အကြောင်းရိုက်တာသတင်းဌာနရဲ့စူးစီးတင်ပြချက်ကိုကိုအောင်ကပြောပြပေးပါမယ်ရှင်
။တနိုင်ငံလုံးပြစ်ခတ်တက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ ABS ရဲ့ကဘိုးကော်မတီဝင်ရဲဘော်မင်းထေးဟာ2016ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုက်စာအသွာစိန်လုံပူးပေါင်းဂိတ်မှာမတရားသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့ဖမ်းဆီးခံရတာဖြစ်ပါတယ်။ဖမ်းဆီးစဉ်မှာသူ့ရဲ့ ABS ရဲ့အဖွဲ့အစည်းရဲ့ဗက်တစိတ်နဲ့KIA နဲ့တွဲရိုက်ထားတဲ့ပုံတွေကိုတက်တည်လုပ်ပြီးသူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ကို9လကြောက်ကြာတဲ့အထိဗမော်အကျဉ်းထောင်မှာထားပြီးဂျွန်လ10ရက်နေ့ကရုတ်ထုတ်စစ်ဆေးခဲ့တဲ့အခြေအနေကိုတော့ဇနီးဖြစ်သူလည်းဖြစ် ABS ရဲ့မြောက်ပိုင်းအထွေထွေအတွင်းမှုလည်းဖြစ်တဲ့မန်နန်းရင်ကအခုလိုပြောပြပါတယ်
။ဘုမတတ်တည်10ရောက်တင်တယ်လေ။10ရောက်တင်တော့အခုက9ရောက်မြောက်ပြီးပါ9ရောက်မြောက်ဖြစ်တာပေါ့။အဲတည်လို့ရတဲ့တည်ခဲ့တယ်။သူကတော့လောက်လျှောက်ပြောလာတာကအဲ့ဒီကိုအဖွဲ့ကိုအဖွဲ့ရဥစ္စာလေလက်တွေ့တွေ့တယ်ပေါ့နော်နောက်ပြီးတော့မှသူကအဲ့ဒီဓာတ်ပုံပေါ့ဓာတ်ပုံတွေ့တယ်သူလည်းဥစ္စာမျိုးတွေဒီဝါနဲ့ကိုရင်နဲ့ပြဲရိုက်တဲ့ဓာတ်ပုံတွေ့တယ်ပေါ့တတိယကိုပြောတာကအဲ့ရမ်ကိုကမှရိုက်ခဲ့တယ်ပေါ့နော်အဲ့ဒီဟာပဲရောက်ပြောတယ
်သူဟာ KIA တပ်ဖွဲ့ဝင်တွေနဲ့ဓာတ်ပုံရိုက်ထားတာကိုအကြောင်းပြုပြီးမတရားအသိနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးခြင်းဟာမဖြစ်သင့်ဘူးဆိုပြီးမန်နန်းရင်ကဆက်ပြောပြပါတယ်
ဥပ ိကြောင်းရရှိမယ်ဆိုတော့ဘလို့မှဒါမကထိုင်ဘူးဖြစ်တယ်ဓာတ်ပုံရိုက်ထားတဲ့ပြောကြရင်တော့အဲ့လိုဓာတ်ပုံရိုက်ထားလို့ဒါဒီအရိုးဆွဲချက်တင်ရမှာဖြစ်တယ်ဟိုအလုံးကိုတင်ရတဲ့အခြေအနေမျိုးဖြစ်နေတာပေါ့နော်ဒီမှမဟုတ်လေနဲ့တကယ်ပဲဒီဟာတရားဥပဒေစိုးမိုးရေးလို့ပြောပြီးဆိုလို့ရှိရင်ဒါအများဘလို့မှဆွဲချက်မခိုင်ဘူးအများဆုံးလို့ရမယ်အူစကူလို့ပဲမြင်တယ်လေဒီအချိန်နေနေရင်လုံးဝဖြစ်နေလို့နေတဲ့အချိန်မှာပေါ့နော်ဒါယုံကြည်မှုကိုဖြစ်ရစေတဲ့အရာဖြစ်တယ်ဆိုတော့အချိန်ကြာလာနေနေဒီဟာဟာကောင်းတဲ့ရလမဟုတ်ပေါ့
တနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်အဖွဲ့တွေနဲ့တူ ABS ရဲကလည်းလက်မှတ်ရေးထိုးထားတာပါအခုလိုမျိုးဘိုးကော်မတီဝင်တယောက်ကိုမတရားအသိနဲ့ဆက်သွယ်မှုနဲ့ဖမ်းဆီးတာဟာလက်မှတ်မထိုးရသေးတဲ့တခြားအဖွဲ့အစည်းတွေအတွက်ပါနိုင်ငံရေးအရယုံကြည်မှုတွေညှော့နှဲစေပါတယ်ဆိုပြီးမန်နန်းရင်ကဆိုပါတယ်
လည်းမထိုးထားတယ်ဆိုတော့အဖွဲ့ထဲမှာပြင်းနေယုံကြည်မှုကြီးကောင်းနေရတဲ့ကာလလေဒီချင်းနေအောင်မှာယုံကြည်မှုကဒီတစ်ခုကိုလုပ်လိုက်တဲ့ကြောင့်ကိုင်းသေးကိုဖမ်းတာတစ်ခုလည်းမဟုတ်ဘူးအစီတစ်ခုလုံးကိုပါသွားပြီးအကျိုးသက်ရောက်တယ်တကယ်နဲ့ထဲမှာထိုးစည်းထားလူတွေထဲမှာပြင်းယုံကြည်မှုတွေညှော့နှဲလာမယ်ဆိုရင်မထိုးရသေးတဲ့လူတွေထဲမှာလည်းပို့ပြီးမှဒါကပြောစရာဖြစ်တယ်ယုံကြည်မှုကိုလည်းပို့ပြီးမှညှော့နှဲစေတဲ့အရာဖြစ်တယ်ဟိုကိုင်းမှုကိုလုပ်ဖို့အပြင်ပေါ့နော်နောက်ထပ်တစ်လူတွေဆက်မဖြစ်ဖို့ကအများကြီးဟို MCA ရဲ့ခိုင်မာမှုကိုယူမယ်ဆိုလို့ရှိရင်ဒီကိစ္စကထပ်မဖြစ်ဖို့ကအရင်အရေးကြီးတဲ့အရာတစ်ခုလို့မြင်ပါတယ
်ကိုမင်းထိပ်ပြန်လဲလွတ်မြောက်ရေးအတွက်တက်ဆိုင်ရာညဉ့်ညံ့ရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေထံကိုစာရေးအကြောင်းကြားထားတာတွေလုပ်ခဲ့ပြီးဖြစ်ကြောင်း ABSD ရဲ့အနေနဲ့ကလည်းကိုမင်းထိပ်ကဘိုးကော်မတီဝင်ဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့တရားစွဲအဖွဲ့အစည်းဖြစ်တဲ့မြမတက်မတော်ကတာဝန်ရှိသူတွေနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းကိုလည်းဖန်စီပိစအချိန်တွေမှာပြောဆိုနေပေမဲ့အခုချိန်ထိကတော့ညှိနှိုင်းဆွေးနွေးနိုင်တာတွေတော့မတွေ့ရသေးပါဘူးအမှုရင်ဆိုင်နေရတာဟာ9လကျော်ကြာနေပြီဖြစ်တဲ့အတွက်လဲဒီကိစ္စဟာအမြန်ဆုံးဖြေရှင်းပေးတဲ့နယ်ဆိုပြီးမိသားစုဝင်တွေကတော့ပြောဆိုခဲ့ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က ABS ရဲကလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်
ကချင်ပြည်နယ်ဗမော်ကျင်းထောင်မှာမတရားသိမ်းဖွဲ့နဲ့ဆက်သွယ်မှုပုံမှန်ဥ18/1နဲ့9လကျော်ကြာဖမ်းဆီးခံခဲ့ရတဲ့တခါ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ ABSDF ကဗဟိုကော်မတီဝင်ရဲဘော်ကိုမင်းထေးကိုဖမ်းဆီးထားခဲ့တာကနေပြီးတော့အခုရုံးထုတ်ဆစ်ဆွေးခဲ့တဲ့အကြောင်းကိုထိုင်းချေဆိုင်ဗီဒီယိုသတင်းတောက်မအေးအေးမှပြောပြသွားတာပါ။စောစောတုန်းကအတန်ဖိုင်မှားယွင်းထုတ်လွှင့်ခဲ့တဲ့အတွက်အနှူးညွန့်တောင်းပန်ပါတယ်ရှင်။အခုတော့ခုနကကြိုတင်ပြီးတော့မိတ်ဆက်ပေးထားတဲ့ကြောက်ဖြူစီးပွားရေးဆောင်လုပ်ငန်းကြောင်ဒေသခံတွေရင်ဆိုင်နေရတဲ့အခြေအနေကိုရိုက်တာသတင်းကိုအခြေခံပြီးတော့ကိုအောင်ကပြောပြပေးမှာပါရှင်
။ရင်းနှီးစိမ်းတန်ချိန်3,400တင်ဆောင်ထားတဲ့တင်မောကြောက်ဖြူစိတ်ကန်းကိုစိုက်ကက်မလာခင်ရက်အတန်ကြာကလေးကဒေသခံတွေရဲ့ငါးဖန်လှေတွေနဲ့ငါးဖန်ပိုက်ချထားမှုကိုဒေသအာဏာပိုင်တွေကတားမြစ်ထားပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းရဲ့အရေးပါတဲ့အစိပ်ပိုင်းတည်းရဲ့အနေနဲ့ဒေတာရင်းအာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုစတင်နေတဲ့အချိန်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံထိတွေ့တန်းဖောက်လုပ်ထားတဲ့ရေနံပိုက်လိုင်းစတင်ရာအနီးတစ်ဝိုက်ကရေပြင်မှာငါးဖန်ခွင့်ပိတ်ပင်ထားတာကြောင့်ဒေတာကန်ငါးဖန်သမားတွေရဲ့ဝင်ငွေချဆင်းလာပါတယ်။ငါးဖန်သမားတဦးဖြစ်တဲ့ကိုငင်းကြီးက
တော့ငါးဖန်တော်တဲ့အချိန်မှာသူတို့တော့တယ်အဲ့လိုမျိုးအလိုရဘူး။နောက်ပြောလို့ရှိရင်ကျွန်တော်တို့အခက်အခဲကြေးကျွန်တော်ပေါ့ဒီတန်ခွာကြီးပါရောက်တဲ့ကလည်းပဲလို့ကျွန်တော်တို့ငါးဖန်တော်တော်အန်ဒီလည်းမဆိုနောက်ပြောပိုက်ဆိုင်တဲ့အနေနဲ့အရာကြနေတယ်
ဒီရေနံပိုက်လိုင်းဟာဒေါ်လာ10ဘီလီယံပမာဏရင်းနှီးမြှုပ်နှံထားတဲ့ကြောက်ဖြူစီးပွားရေးဆောင်ရဲ့အစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ပထမနှစ်မှာအနိုင်ငယ်သာတိုးတက်မှုရှိတယ်လို့ဝေဖန်ခံနေရတာကြောင့် NLD အနေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေအောင်မြင်မြင်နဲ့အကောင့်တွေဖော်ဖို့လိုအပ်နေပါတယ်။ဒါပေမဲ့လည်းအခုလိုကြောက်ဖြူအထူးစီးပွားရေးဆောင်လို့စီးပွားရေးလုပ်ငန်းတွေအကောင့်တွေဖော်ရမှာဒေသကနေထိခိုက်နေနာမှုမရှိအောင်ဆောင်ရွက်ပေးဖို့လိုအပ်နေတာပါ။နိုင်ငံတကာဥပဒေပညာရှင်များကော်မရှင်အဖွဲ့ဝင်ရှောင်းဘိန်းက
So the worry is thatPeople will be displaced without proper compensation.
ဒေသခံတွေအနေနဲ့သူတို့နေရာပြောင်းပေးရတာကြောင့်ရောကြီးမရတာမျိုးနဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေဆုံးရှုံးနေနာနိုင်တာတွေအတွက်ပြန်ပြီးအစားထိုးဆောင်ရွက်မပေးမှဘူးစိုးရိမ်နေပါတယ်
။စိုက်ပျိုးရေးနဲ့ငါးဖက်လုပ်ငန်းကိုဘိုးဘွားပြည်ပင်လက်ထက်ကလေးကလုကင်လာတဲ့ဒေသခံတွေရဲ့မြေနေရာမှာဧက4200အကျယ်ရှိတဲ့ကြောက်ဖြူစီးပွားရေးဇုံတည်ဆောက်ထားတာကြောင့်အခုခါမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကြောက်ဖြူဒေသခံတွေကပြောပါရတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမှုအတိုင်းအဝိုင်းအတွင်းပြည်ပခါတွေကြောင့်ပြောင်းရွှေ့နေရချပေးထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်လေနေရာရွှေ့ပြောင်းရမှာပါ။ဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့မွတ်စလင်တွေကအစိုးရအနေနဲ့အလုပ်ကိုင်ခွင်လန်းတွေဖန်တီးပေးဖို့တောင်းဆိုပါရတယ်
။မိသားစုစားဝတ်နေရဒီအချိန်မှာအခက်အခဲအပြည့်ဆုံးပါ။နားအိတ်တဲ့ကျမတို့အလုပ်ကိုင်ခွင်လန်းရှိလို့ရှိရင်ဒီမွတ်စလင်တွေကို ဒီအထက်မှာကြာကြာတိတ်တိတ်နေရတယ်ပဲဒီလူတွေကိုပဲဥစားပေးလို့ဆိုရှင်ပါတယ်ဒါမှလည်းမင်းတို့သူကအဆင်ပြေမှာပါ
ကျောက်ဖြူအထူးစီးပွားရေးဇုံကိုတရုတ်နိုင်ငံပိုင် CITIC ရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းကအဓိကဥဆောင်ရင်းနှီးမြှုပ်နှံတာဖြစ်ပြီးစင်ကာပူလိုစီးပွားရေးအရအချက်ချာကျတဲ့နေရာဖြစ်လာဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအလုပ်ကင်ပေါင်းသသိန်းလောက်ပေးသွားနိုင်မယ်လို့ CITIC ကဆိုပါတယ်။ဒါပြင်စီးပွားရေးဇုံမှာလာရောက်လုပ်ကင်မဲ့ကုမ္ပဏီတွေအနေနဲ့ဒေသခံတွေအတွက်တမွေးဝမ်းကြောင်းမှုတက်တင်ကြောင်းတွေဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့ဒေတာကန်တွေရဲ့စီးပွားရေးအတွက်ဒေါ်လာ 1.5 သန်းအထောက်အကူပြုထည့်ဝင်သွားမှာပါ။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝါချွန်ရင်းက
你不用担心因为中国开展国际经贸合作的时候
ဘာမှစိုးရိမ်စရာမရှိပါဘူး။နိုင်ငံတကာကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာတရုတ်နိုင်ငံဟာတန်းတူညီမျှရေးနှစ်ဦးနှစ်ဖက်အကျိုးမြတ်ရရှိရေးအတွက်အခြေခံပြီးတော့လှုပ်ဆောင်သွားမှာပါ။
ကျောက်ဖြူစီးပွားရေးဇုံတည်ဆောက်မှုလုပ်ငန်းအစီအစဉ်နဲ့တာဝန်ရှိသူတွေကိုရိုက်တာသတင်းဌာနအနေနဲ့မေးမြန်းပြီးအချက်အလက်စုဆောင်းနေစဉ်အတွင်းမှာပဲမြေယာသိမ်းယူမှုတွေနဲ့ကန်ထရိုက်လုပ်ငန်းတွေအဆင်မပြေမှုတွေကိုဒေသခံတွေရင်ဆိုင်နေရပြီးတဘာဝပတ်ဝန်းကျင်ပေါ်လေရက်ခဲမှုတွေရှိနေတာဟာဥပဒေချုပ်ဖောက်မှုတွေဖြစ်တဲ့ဆိုပြီးဥပဒေပညာရှင်တွေကလည်းထောက်ပြကြပါတယ်။ဒါအပြင်အခုဒီစီမံကိန်းကြီးမှာပါဝင်တဲ့ကုမ္ပဏီတွေဟာတရုတ်လူမျိုးပြကိုသာအလုပ်ခန့်ရတာကြောင့်သူတို့အတွက်အခွင့်အရေးဆုံးရှုံးမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
မနက်ကရက်စီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗန္ဒာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မနက်ကမှစီးပွားရေးရာချင်းလေးကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတော့ကတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် ၁၂၂၃၂၅၅၅လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးဒိုင်ရိုက်လိုင်းစီစဉ်ကအကျိုးဆိုပါတယ်ရှင်။
ခုည9:00ခွဲမှာထုတ်လွှင့်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ကြားပါရစေရှင် VOA America အတန်ရဲ့စနေနေ့ညနေခင်းအစီအစဉ်တွေနားထစ်စင်နေရတာဖြစ်ပါတယ်အခုတော့စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုကိုရနိုင်ကကြေညာပေးပါဦးမယ်ရှင်
American သမ္မတ Donald Trump ကပြည်ထောင်စုစုံစမ်းစစ်ဆေး Bureau FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကြမ်းတက်စွာချိန်ဆပြီးပြောဆိုရင်းပြောသွားဖို့တရားရဂိုင်းလို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့အချက်ချင်းဆိုသလိုပဲသူနဲ့ Mr. Comey နဲ့ပြောခဲ့တဲ့စကားတွေကတော့ကြမ်းချိန်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့နောက်ထပ်ဒီ FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ရဲ့မေးခွန်းတွေကိုဖိကြားသွားဖို့ဆန္ဒရှိတယ်လို့တော့သမ္မတ Trump ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံတောင်ပိုင်းမှာကင်းလဲ့နေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်ညွန်မောင်းအဖွဲ့ဝင်တွေကိုကြာသပတေးနေ့ကပြစ်ခတ်ခဲ့တဲ့အဝေးထိန်းဒုံးလီဟာအီရန်နိုင်ငံကထုတ်လုပ်တာဖြစ်တယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကပြည်သူကိုပြောလိုက်ပါတယ်။အမေရိကန် F-15 ဂျက်တိုက်လေယာဉ်တွေကအဲ့ဒီရှေ့တက်129အဝေးထိန်းဒုံးလီကိုပြစ်ချခဲ့တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ပြည်ကရပိုင်းအတွင်းကသနားကန်ယိုဒမ်းမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေယာဉ်နောက်ဆက်တွဲရှာဖွေကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့နေပေးသွားမယ်ဆိုပြီးကမ်းလှမ်းလိုက်တယ်လို့တရုတ်ဆိုအပိုင်းရှင်းဟွာသတင်းအေဂျင်စီကပြောလိုက်ပါတယ်မြန်မာနိုင်ငံအင်းနီချင်းဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဒီဖြစ်အပေါ်မှာစိတ်မကောင်းဖြစ်မိကြောင်းတရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထမ်းကြောင်ပြောကြားတဲ့အထက်မှာဖော်ပြထားတယ်လို့လည်းတောက်ကြနေနောက်ပိုင်းကပြောကြားလိုက်တာဖြစ်ပါတယ်ပြင်သစ် Openအမျိုးသမီးတူချင်းဖိုင်နယ်မှာတော့ရူမေးနီးယားနိုင်ငံကဆီမိုနာဟာလပ်နဲ့လက်ဗီးယားနိုင်ငံယလီနာအိုစတာပန်ကိုဒီနေ့မှဗိုလ်လူကြမှာဖြစ်ပါတယ်။နှစ်ယောက်စလုံးအတွက်တော့ဒီပွဲမှာနိုင်ပထမဆုံး Grand Slam ဆုဖလာကိုရမှာဖြစ်ပါတယ်ခင်ဗျာ
။စနေနေ့ညနေခင်း VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းခွန်ချန်ဖြစ်ပါတယ်။ VOA American တာညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရရှင်တွေအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.